စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတဲ့တနင်္သာရီတိုင်းဘိတ်ခရိုင်တနင်္သာရီမြို့နယ်ကခြေရွာတွေကိုစစ်ကောင်စီတပ်တွေမကြာခဏဝင်ရောက်လေ့ရှိတာမို့ရွာပေါင်း20ကျော်ကဒေသခံ300ခုနေရာကျော်ဟာအခုအချိန်ထိနေရပ်မပြတ်နိုင်ကြသေးပါဘူးစစ်ဘေးရှောင်ကူညီသူတွေကသူတို့အတွက်လက်တလောစားရေးတောက်ရေးထောက်ပံ့ပေးနေပြီးတော့အခုအညီတွေလည်းထပ်လိုအပ်နေတယ်လို့လက်တွဲညီညီ ရောက်မှသူတို့စေချောင်းတော်လို့မဟုတ်ခင်ဗျာသူတို့အချောတနေရောလော်ဘီဆိုအဲ့လိုအဲဦးကြီးတွေထဲမှာဦးကြီးထဲမှာအစူလိုက်အစူလိုက်ဆဲတွေထိုးပြီးဆိုနေတယ်အဲ့တော့စေချောင်းစကပ်ပုံစံမျိုးပေါ့အစူလိုက်တဲထိုးတယ်တဲထိုးရတော့တမအစူလိုက်အစူလိုက်နေကြတယ်အဲ့လိုပဲအဲ့လိုပဲနေကြခင်ဗျာ
အန်တောင်မော်တုံးနဲ့ဗန်လောကျေးရွာအုပ်စုတွေစီကိုပြီးခဲ့တဲ့ဩဂတ်လတုန်းကစစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာထွက်ပြေးကြသူတွေနဲ့အနီးဝန်းကျင်ကကျေးရွာကဒေသခံတွေလည်းနေရဆုံးခွာပြီးတော့တခြားမှာပုန်းခိုနေကြတာပါအခုလက်ရှိထိတွေ့တိုက်ပွဲမရှိပေမဲ့လည်းဒေသခံတွေဟာစိုးရိမ်စိတ်ကြောင့်ရွာတွေထဲကိုပြန်မဝင်ရဲတဲ့အခြေအနေကိုလည်းကိုဖြိုးကအခုလိုပြောပြပါတယ်
အခုကျွန်တော်ဖေးဝန်နေတော့ကောလမ်မော်ဖေးရနေတော့ဆိုကျွန်တော်ဖေးပြောင်းနေတဲ့လူတွေအများကြီးသူတို့ကပေါ်ပြပြန်ပြီးသူတို့ရောလေရောအချိန်မရွေးရှိကြောက်ထိုးလာနိုင်တဲ့အချိန်တွေလည်းရှိတယ်။ပြီးတော့ဆိုတော့သူတို့ရောလေကိုကစောစောအမြင်နဲ့ဝင်တော့ပြီးဝင်ဖန်တော့လို့ပြီးတော့ဝင်မဖန်တဲ့မင်းကြီးကြီးနဲ့လက်ထောက်တော့လို့အဲ့တော့လေမျိုးကခဏခဏလုံနေရဆိုတော့လေသူတို့နေရဝင်နေလို့ရှိမှပြည်ဘူးအဲ့လိုဖြစ်နေကြ။ဆက်တယ်လေလက်မမီတဲ့လေလက်မမီပဲနဲ့လောနေကြတယ်ချေချလိုက်တယ်အများကြီးရှိကြ။စည်ရည်တွေမရောပဲနဲ့ပြီးတော့လည်းပေါ်လို့လည်းမရောအဲ့လိုအနေထောက်လည်းရှိကြ။
ဗန်လောကျေးရွာနဲ့အနီးဝန်းကျင်ကျေးရွာတွေအပေါ်ပြီးခဲ့တဲ့ရက်ပိုင်းကပဲလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပြပါဗျ။ဒီလိုအခြေအနေတွေကြောင့်တင်းတင်းသာရီမြို့နယ်တွေကတချို့စစ်ဘေးရှောင်နေကြသူတချို့ဆိုရင်နေအိမ်တွေကိုမပြတ်နိုင်တာ3လလောက်ရှိနေကြပါပြီ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေရှိလာတာကြောင့်တင်းတင်းသာရီတိုင်းတွေကမြို့တွေပေါ်မှာစစ်ကောင်စီဘက်ကဒေသခံတွေကိုခေါ်ယူစစ်ဆေးတာနဲ့အဲဇရင်စစ်တာမျိုးတွေမကြာခဏလှုပ်လေရှိပါတယ်။ရှိချောင်းသွာလာခွင့်ကိုလည်းကန့်တတ်တာတွေရှိလာတယ်လို့ဒေသခံတွေကပြောပြကြပါရဲ့ရှင်။